ဂရိနဲ့အီတလီကြားကအိုင်ယိုနီယံပင်လယ်ထဲမှာဥရောပကိုလာရောက်ဖို့အတွက်ကြိုးစားကြတဲ့ရွှေပြောင်းအခြေချသူ80လောက်တည်ဆုံးခဲ့ရတဲ့ငါးဖန်းလေးနှစ်မြုပ်ပြီးတော့နောက်တနေ့မှာပဲကျတဲ့ပရင်းနေမှာဂရိကယ်ဆေးလောက်တာတွေဟာဒီပင်လယ်ပြင်ထဲမှာလှေနဲ့လိုက်ပါလာသူတွေကအသက်ရှင်ကျန်တဲ့သူတွေကိုလိုက်လံရှာဖွေကယ်ဆယ်ဖို့လုပ်နေကြပါတယ်။အခုချိန်ထိလူပေါင်း104ယောက်ကိုကယ်တင်နိုင်ခဲ့တာဖြစ်ပြီးတည်ဆုံးသူ88ဦးရဲ့အလောင်းတွေကိုဆေးဦးနိုင်ခဲ့တယ်လို့ကန်ယိုရန်ဆောင်တပ်ကပြောပါတယ်။ဒါပေမဲ့အသက်ရှင်ကျန်တဲ့သူတွေရဲ့ပြောကြချက်အရရန်နဲ့ချီးပြီးပျောက်ဆုံးနေစေဖြစ်ပြီးတော့အခုချိန်ထိကယ်ဆယ်ခဲ့သူတွေထဲမှာအမျိုးသမီးတွေကလေးငယ်တွေမပါသေးဘူးလို့ပြောပါတယ်။ဒါဟာဂရိနိုင်ငံရဲ့ပင်လယ်ရေကြောင်းဆိုင်ရာအဆိုးဝါးဆုံးဖြစ်ရပ်တစ်ခုဖြစ်လာနိုင်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောပါတယ်။ဒီလေထဲမှာကလေးငယ်100လောက်ပါလာတာဖြစ်ကြောင်းအသက်ရှင်ကျန်သူတို့ကကာလမတဆိတ်ကန်းကဆေးဥမဆရာဝန်တွေကိုပြောပြခဲ့တဲ့အတွက်ဒါဟာအတော်ခြောက်ခြားစရာဖြစ်တယ်လို့လည်းပြောပါတယ်။အသက်ရှင်ကျန်သူအများပြားကသူတို့ဟာမိသားစုတွေမိဆွေတွေနဲ့လာခဲ့ကြတာဖြစ်ပြီးသူတို့ရဲ့အခြေအနေတွေအတော်ချိုးဝနေတယ်လို့လည်းပြောပါတယ်။ကင်းနဲ့တင်မော20ဆင်းရေရက်တင်မော10ဆင်းရဟတ်ရင်3ဆင်းနဲ့တခြားတင်မော9ဆင်းကမြေရဲပင်တွေကအနှစ်ဆိုင်ဆုံးအပိုင်းဖြစ်တဲ့ပယ်လော့ပေါနီးစ်ကျွန်းဆွယ်အနောက်ဖက်ရေပြင်ထဲမှာရှာဖွေနေကြဆဲပဲလို့ကယ်ရန်ဆောင်ပြောခွင့်ရကပြောပါတယ်။အခုဖြစ်စဉ်အတွက်ဂရိအစိုးရကအောက်မေ့ပွဲနေ့ဖြစ်သုံးရကြတတ်မှတ်ကြောင်းကြေညာလိုက်ပြီးတော့ဒီဖြစ်စဉ်ကိုစုံစမ်းဖို့ဝိုင်းရင်အစိုးရရှေ့နေတူကိုတာဝန်ပေးလိုက်ပါတယ်။နိုင်ငံရေးပါတီတွေကလည်းဇွန်25ရက်ကျင်းပမဲ့ရွေးကောက်ပွဲအတွက်မဲဆွယ်မှုတွေကိုဆိုင်းငံ့ထားပါတယ်။အသက်ရှင်ကြံရစ်သူတွေကအများစုကဆီးရီးယား၊အီဂျစ်နဲ့ပါကစ္စတန်နိုင်ငံတွေကဖြစ်ပြီးသူတို့ထဲမှာလူကုန်ကူးသူတွေပါမပါဂရိတာဝန်ရှိသူတွေကရှာဖွေနေကြပါတယ်။